ပကင်ဆိုင်ကန်တာမှာမြန်မာနိုင်ငံလောကမှာတုံ့နှောင်းနေတဲ့ EDM အသုံးချက်ကိုတင်ပြပေးမှာမို့ပထမဦးဆုံးတင်ပြပေးမယ် EDM အသုံးကတော့ walk back ဖြစ်ပါတယ်စာလုံးပေါင်းက walk walk ကလမ်းလျှောက်တာ back back ကအနောက်ဖြစ်ပြီးစကူစွေတဲ့အဓိပ္ပာယ်ကနောက်ပြန်လမ်းလျှောက်တာဒါမှမဟုတ်နောက်ဆုတ်တဲ့ခြေလမ်းဖြစ်ပါတယ်ဒီအသုံးရဲ့ EDM အဓိပ္ပာယ်ကရှင်းပါတယ်နောက်ကိုပြန်ဆုတ်လျှောက်တဲ့ဆုတ်ကလေးကတခုခုကိုလှုပ်ပြီးပျော်ပြီးပြန်ရုပ်သိမ်းတာဖြစ်ပါလေဒီလိုမျိုးတိပယ်နဲ့ပြောခဲ့တာမဟုတ်ဘူးကိုယ်စကားလွန်ထားတာကိုပြန်ဘွားခတ်တဲ့သဘောမျိုးဖြစ်ပါလေဒီအစုပ်ကို Helsinki မှာအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ချင်းပါခဲ့တဲ့သတင်းစာရှင်းလင်းပွဲမှာရုရှားကအမေရိကန်သမ္မတရွေးကောက်ပွဲဂျာဝင်ဆက်ဖက်ခဲ့တယ်ဆိုတဲ့အမေရိကန်ထောက်လှမ်းရေးဌာနတွေကတုံ့တက်ထုတ်ပြန်တာကိုသမ္မတထရမ့်ကအဲ့ဒီတုန်းကပူတင်ဘက်ကလိုက်ပြီးမဖြစ်နိုင်ဘူးလို့ပြောခဲ့ပြီးတဲ့နောက်သူအမေရိကန်ကိုပြန်ရောက်တဲ့အခါမှာသတင်းမီဒီယာရောသွတ်တော်အမတ်တွေကပါဝိုင်းပြီးပြင်းပြင်းထန်ထန်ဝေဖန်ခဲ့ကြတဲ့အတွက်နောက်တစ်နေ့မှာပဲထရမ့်ကသူဆိုလိုတာကတော့အဲ့လိုမဟုတ်ဘူးဖြစ်နိုင်ပါတယ်လို့ပြောခဲ့တာလို့ပြန်ပြင်ပြောခဲ့တဲ့အတွက်ကြောင့်အမေရိကန်နိုင်ငံသားဝန်ကြီးဟောင်းဂျွန်ကယ်ရီကထရမ့်ပြောပြီးသားကိုပြန်ရုပ်သိမ်းတာသူတစ်ဆက်ကမှမယုံဘူးဆိုပြီးသတင်းမီဒီယာကိုပြောခဲ့တဲ့အတွက်ကြောင့်တချို့သတင်းစာမှာ Kerry on Trump's Russia response I don't buy his walk back for one second ဆိုတဲ့ထောင်ကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Rupi ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ The spokesperson walked back his comments about the peace deal.ရင်းကြင်းဘောတူမီဟူနဲ့ပတ်သက်လို့သူပြောခဲ့တဲ့ကောက်ချက်ချပြောချမ်းမှုတွေကိုပြောခွင့်ရကပြောင်းရုပ်သိမ်းလိုက်တယ်လို့ဒီလိုရပါလေခုဆက်လက်ကြင်ပြပေးမှာကတော့ soft sport ဖြစ်ပါတယ်စာလုံးပေါင်းက SOSD soft ကပြောတာနူးညံ့တာ SPOT sport ကနေရာဖြစ်ပြီးစကူးစမဲ့တရိုက်ဒီတွေကနူးညံ့တဲ့ပြောတဲ့နေရာနူးညံ့တဲ့ပြောတဲ့အကွက်တစ်ကွက်ဖြစ်ပါတယ်ဒီတော့ရဲ့ idiom အသေးသေးကတော့အသေးတရားမှရှိနေတဲ့ကျင်နာမှုဖြစ်ပါတယ်။ပစ္စည်းတစ်ခုဒါမှမဟုတ်လူတူဦးကိုသဘောကျတယ်၊စိုက်တယ်၊ချစ်တယ်၊နှစ်သက်တယ်၊မျက်နှာသာပြတာကိုဆိုလိုတာဖြစ်ပါတယ်။ဒီတော့သမ္မတထရမ့်ကမကြာသေးမီကသမ္မတပူတင်နဲ့တွေ့ဆုံစဉ်သူ့ပဲလိုက်ပြောခဲ့တဲ့တွေ့ကြုံနယူးယောက်သတင်းစာကြီးက Why Trump has such a soft spot for Russia? Russia ဘောထရမ့်ကကျင်နာမှုပြနေရတဲ့အကြောင်းရင်းတွေဆိုတဲ့ခေါင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်။ဒီလိုမျိုးပတ်သက်တဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ။ Grandma has a soft spot for her first granddaughter. အဖွားကသူ့ပထမဦးဆုံးမိမလေးကိုသိချစ်တာပဲလို့ဒီလိုရပါတယ်။ခုနောက်ဆုံးပြင်ပြပေးမှာကတော့ flip flop ဖြစ်ပါတယ်။စာလုံးပေါင်းက flip flip ကရှင်းလိုက်တာ flop flop ကဆန်လိုက်တာပြန်ကျလာတာဖြစ်ပါတယ်။ဒီလိုနဲ့ပြောရရင်တော့ဟိုဘက်ဆန်လိုက်ဒီဘက်ဆန်လိုက်ဖြစ်ပါတယ်။ idiom ဆိုတဲ့တော့ idiom ကတော့ခုတမျိုးနောက်တမျိုးပြောတာမျိုးဖြစ်ပါတယ်။ဒီတော့သမ္မတ Trump ကရှမ်းစင်ကီမှာရုရှားသမ္မတ Putin နဲ့ကျင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲမှာအမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဂျာမန်ဆွတ်ဖက်မှုနဲ့ပတ်သက်လို့သတင်းတော့ပြီးမိလုံးကဆွတ်ဖက်တယ်လို့သူထင်တဲ့အကြောင်းပြောကြားခဲ့ပြီးမြေလို့လေဝါရှင်တန်ပြန်ရောက်ပြီးဝေပြင်းပြင်းထန်ထန်ဝေဖန်ခံရတဲ့အခါမှာတော့သူပြောခဲ့တဲ့ဟာတကယ်ဆိုဆက်ဖက်တာဖြစ်တယ်။အရင်ကစကားမှားပြီးတုံ့ပြန်တာဖြစ်တယ်လို့ပြန်ပြင်ပြောခဲ့တဲ့အတွက်ကြောင့် Financial Times သတင်းစာကြီးက Donald Trump flip-flops on Russia election meddling ဒီကဘွေးမှာရုရှားရဲ့ဂျာဝင်ဆက်ဖက်မှုနဲ့ပတ်သက်လို့ Donald Trump ကခုတမျိုးနောက်တမျိုးပြောနေတယ်ဆိုပြီးတော့ခေါင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်။ဒီတုံ့နဲ့ပတ်သက်တဲ့ဥပမာကိုလေ့လာကြည့်ကြရအောင်။Since the party candidate flip-flops, voters said they would not trust him. Party ကိုယ်စားလုံးကခုတမျိုးနောက်တမျိုးပြောတတ်တဲ့အတွက်ကြောင့်မဲဆန္ဒရှင်တွေကသူ့ကိုယုံကြည်လို့မရဘူးလို့ပြောကြတယ်လို့အဓိပ္ပာယ်ရပါတယ်။ဒီသတင်းပါတင်ပြခဲ့တဲ့ EDM အသုံးတွေကတော့ walk back, soft spot, flip-flops ဖြစ်ကြပါတယ်။နောက်သတင်းပါခုလိုချိန်မျိုးမှလည်းနောက်ထပ် EDM အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်။